ရားဤဟူသောအမြတ်ဆုံးယရနာသံဃာဤဟူသောအမြတ်ဆုံးယရနာယရနာမြတ်ဘုရားနှင့်တကားဆရာတော်အရှင်သန္တာရိကဩဃာသကရောတို့ဖြင့်ပူစိကောပူသောကရောကြပါသို့ဩ
သံဃာကိုလည်းစိတ်ဝင်စွ တာဝေဒမိတ္တဗရံသမာရိယာမိသူအသက်လေမတတ်ပေအမြဲတမ်းခြင်းအဒိနာကံဝေဒမိတ္တဗရံသမာရိယာမိသူဥစ္စာလေမခုပဲအမြဲတမ်းခြင်းကာမိတုမိစ္ဆာသာရဝေဒမိတ္တဗရံသမာရိယာမိကာမဂုဏ်ဝဲရှင်းဖောက်ဝဲအမြဲတမ်းခြင်းဘုသာဝါဒဝေဒမိတ္တဗရံသမာရိယာမိ
ဘုသာဝါဒဝေဒမိတ္တဗရံသမာရိယာမိ
လိညာတိလေ
ညာတိလေ
မပြောဝဲ
အမြဲတမ်းခြင်း
သုရာမေယျမစ္ဆပမတ္တသနာဝေဒမိတ္တဗရံသမာရိယာမိ
သုရာမေယျမစ္ဆပမတ္တသနာဝေဒမိတ္တဗရံသမာရိယာမိ
တိရိစ္ဆေလေမတ
ော
က်ဖ
ဲ
အမင်းချောင်းခြင
်
းဒီတရဏိနာသာကရုဓမမိစ္ဆသီလံကရုဓံတတဝါအပမမဒီနာသံပါတိသာတရားစိတ်ကိုဖန်ဆင်းကြပါမယ်1999ခုဒီဇင်ဘာလ28ရက်ရန်ကုန်မြို့တာမွန်မြို့နယ်133လမ်းလမ်းမသာစုနှင့်လမ်းလူငယ်များမှဆင်းရဲခြင်းပါသည်တရားအခြေမြောက်ဓမ္မသဘေပွဲတော်၌ဟောကြားတော်နှလုံးသားတောင်ထိတ်ကအရဟံစီကြီးတရားတော်နှလုံးသားတောင်ထိတ်ကအရဟံစီကြီးလို့အမည်ပေးထားတဲ့တရားတော်ကိုဒီနေ့ဟောကြားပြသရအောင်မဟောမိမနာမိမှာတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုထို့ဘုရားရှင်ဤအရဟံဂုဏ်တော်ဟောမြတ်ခြင်းဖြင့်ကျူးစွာရှိခိုးပူဇော်ကြရအောင်အလုံးလေးရောရှိထားပြီးတော့လိုက်ဆွေကြပါနှစ်ခေါက်တိုင်းပြီးနဲ့သုံးခေါက်ဆွေကြရမယ်အရဟံကိလေသာပြည့်စုံတော်မူသောမြတ်စွာဘုရားအရဟံကိလေသာပြည့်စုံတော်မူသောမြတ်စွာဘုရားအရဟံစိတ်ဝေယျရနိုင်ခြင်းမကောင်းမှုကိုပြုတော်မူသောမြတ်စွာဘုရားအရဟံစိတ်ဝေယျရနိုင်ခြင်းမကောင်းမှုကိုပြုတော်မူသောမြတ်စွာဘုရား
အရာ
မြတ်စွာဘုရားရဲ့အရဟံဂုဏ်တော်ပွားများပူဇော်မိဖြစ်တဲ့အတွက်လက်အုပ်ရှိထားတာကိုခြားထားပြီးတော့တက်တာတဲ့ဣရိယာပုဒ်ရဲ့ချမ်းသာစွာတရားနာရကြကြပါသည်ဒီနေ့ဟောမယ့်တရားကောင်းစဉ်ကနှလုံးသားတောင်ထိတ်ကအရဟံစီတိလို့အမည်ရပါတယ်အခုဒီလိုကောင်းစီတော်နဲ့ကြည့်ဆိုရင်သူရဲ့ဝိသေသနာနဲ့ပြောပြီးတော့ပြောမယ်ဆိုရင်တိမ်ကုန်းကရာတောင်ထိတ်ကခေတကုံစီတိတိုက်ကျိုးစီရောမျက်စိကိုဝိသေသနာနဲ့ပြောမယ်ဆိုရင်ပေါင်းလုံးတောင်ထိတ်ကစိုက်ကျိုးစီတိစီရောရဲ့ထိခြားရာဘုံတော်နဲ့တောင်နဲ့တွဲပြီးတော့ကျောဆုသုံးလုံးလိုက်ဆိုင်ဖြစ်ပါတယ်ဒီကနေ့ဉာဏ်သာပြည့်စက်များကိုတိသာဘုရားအတွက်တိုက်တွန်းမဲ့ဤဒီကတော့အရဟံစီဖြစ်ပါလေ။အဲ့ဒီအရဟံစီကဘယ်မှာတိသာရပါလဲဆိုတော့သလုံးသာတောင်ထိတ်မှာတိသာရပါ။ဒါကြောင့်မိမိတို့ရဲ့အရဟံဘာရမှာအရဟံစီတိတိကဘီဆိုရင်အဲ့ဒီစီရောရဲ့ဘွယ်တော်ကတော့အရဟံနှလုံးသာတောင်ထိတ်ကအရဟံစီလို့ပြောရမှာပါပဲ။ဘုရားဘာသာဝင်ကြီးတော်ဆင်းရဲတို့ဖြစ်လာရင်အနည်းငယ်များဆိုသလိုဘုရားတွေကတို့ဝါသနာပါကြပါလေဝါသနာပါတဲ့အချိန်တွေတွင်မိမိတို့သမ်းနိုင်သမျှဘုရားတွေကြီးရတာပါပဲမိမိတို့ကိုယ်ရဲ့ဘုရားတစ်ခုလုံးရဲ့ဇေယျကြီးတစ်ခုလုံးရဲ့ကာယကာယသမာဖြစ်နေလေဘုရားတွေကြီးတယ်မယ်တူရင်မသမ်းနိုင်ခဲ့ရင်လည်းအများစုပေါင်းပြီးတော့ကျေတယ်ဓမ္မမဟုတ်အများစုပေါင်းပေါင်းတို့တည်ရတဲ့ခရီးရဲမှာမိမိကစွန့်နေတဲ့အမှုကိုပါဝင်ပေး။အသေးစိတ်ရှားတာမဟုတ်တော့မှဒီသာသနာစီတော်များရဲ့ပြည့်ပြည့်မောမမှုလုံလံများမှာပါဝင်ပြီးတော့တည်ကြမယ်။ရွှေဆိုင်တင်တဲ့နေ့ကြမယ်၊ရွှေပြားတင်တဲ့နေ့ကြမယ်၊စိန်ဘူးတော်တို့ယူမယ်၊စသည်အားဖြင့်ဒီသာသနာစီတော်ရဲ့လွတ်တဲ့အစိတ်ပိုင်းတွေကိုထပ်မံပြီးတော့တည်ခံတာဟာလည်းစီကြရပါလေဖျားကြရပါလေအဲဒီလိုအားဖြင့်သာသာတရားရှိတဲ့ဗုဒ္ဓဘာသာဝင်သူတော်ဆင်ဆိုင်ဟာဖျားကြတဲ့အလုံးနဲ့လုံးဝမကင်းတော့နိုင်ပါဘူးအနည်းငယ်ဆိုဆိုလို့ဖျားကြရင်ခတ်တာရှိပါလေဖျားကြခြင်းကအမျိုးရှိပါလေအပြင်မှာဖျားကြခြင်းနဲ့အတွင်းမှာဖျားကြခြင်းလို့အမျိုးရှိပါလေအပြင်မှာဖျားကြရဲဆိုတာကတော့မြေကြီးပေါ်မှာတည်တဲ့ခရပါပဲမြေကြီးပေါ်မှာအုတ်တွေကြောက်တွေပန်းတွေလက်တွေထုံးတွေအဲ့ဒီလိုဒုဝိတုပစ္စည်းတွေနဲ့မြေကြီးပေါ်မှာတည်တာကတော့အပြင်မှာဘုရားကျေရင်အတွင်းမှာဘုရားကျေရင်ဆိုတာကတော့နှလုံးသားထဲမှာတည်တဲ့ခရပါပဲမိမိရဲ့စိတ်နှလုံးထဲမှာမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုပေါင်းပြန်ပြီးချင်းချင်းချင်းချင်းချင်းရာကျေခြင်းပါပဲ။မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုမိမိရဲ့စိတ်နှလုံးထဲမှာသုံးဝန်းပြီးတော့မိမိရဲ့စိတ်နှလုံးကိုဂုဏ်တော်ထဲမှာသိထားပြီးတော့ပွားများနေတာနှလုံးသားထဲမှာဘုရားကျေခြင်းပါပဲ။အဲဒါကိုအတွင်းမှာတည်တဲ့ဘုရားအတွင်းမှာဘုရားကျေခြင်းလို့ခေါ်ပါလေ။အပြင်မှာဘုရားကျေတဲ့လူကလည်းလူကင်းလူထက်တဲ့လူပါပဲ။အတွင်းမှာဘုရားကျေတဲ့လူကလည်းလူကင်းလူထိုက်တဲ့လူပါပဲအပြင်မှာဘုရားကျေတာကလည်းတစ်ခေတမ်းကျတော့မိမိရဲ့နှလုံးသားထဲမှာကြောင်းကျွေးပြီးတော့ဘုရားကျေဖို့အတွက်အထောက်ကူပြုပစ္စည်းအာယုပ္ပယာပစ္စည်းဖြစ်တဲ့တည်ထားခြင်းဖြစ်ပါတယ်တတိယကလည်းမြတ်စွာဘုရားရဲ့ဘုံတော်ကြီးတို့တို့မိမိပိုင်ဆိုင်သောပစ္စည်းဝတ္ထုများဆွတ်ဆွတ်ထူထမ်းခြင်းအားဖြင့်ပူဇော်ခြင်းပါပဲအပြင်မှာတည်ထားတဲ့ဘုရားကြီးကိုကိုယ်တိုင်ကိုယ်တိုင်အပြင်မှာတည်ထားတဲ့ဘုရားကြီးနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုတွေပြုတိုင်းပြုတိုင်းအပြင်မှာရှိတဲ့ဘုရားကိုဘုရားရဲ့နှလုံးသားထဲကိုကြောင်းချပြီးတော့တည်ထားရမယ်အမှန်ကတော့အပြင်မှာတည်နေတဲ့ဘုရားကြီးကိုအာရုံပြုနေတာရှိခိုးနေတာဘုရားကြီးကူတာခြေစင်းတဲ့ကခြေကြတဲ့နိုင်ခြေဆိုင်တဲ့နိုင်တက်နေတာဟာလေဒါကြတော့ကုသိုလ်ကောင်းတဲ့မှာဘုရားတည်နေတာပါပဲအပြင်ဘက်ကဘုရားကိုအာရုံတန်ဖြစ်နေထားပြီးတော့မိမိရဲ့နှလုံးသားထဲမှာဘုရားတည်နေခြင်းဖြစ်ပါလေ။ဒါကြတော့ပြပဒီဝိတုပစ္စည်းရဲ့အထောက်အကူကိုယူရပါသေးတယ်။ နှလုံးသားထဲမှာမြတ်စွာဘုရားရှင်ဘုံတော်တွေကိုပွားများတဲ့လုံငန်းသက်သက်နဲ့ပဲသိတဲ့ခင်ဗျားကတော့ဒီဝိစုပစ္စည်းပါတစ်ခုမှအကူအညီမလိုပါဘူးစိတ်သက်သက်နဲ့ပဲပွားများပြီးတော့တရားပါတယ်မိမိရဲ့စိတ်ကလေးဆွမ်းရည်တက်တဲ့ဒီဝါနေရဲ့ဆိုလို့ရှိရင်မိမိရဲ့စိတ်နှလုံးသားထဲမှာဘုရားကျေလို့ရပါပြီအပြင်မှာတည်တဲ့ဘုရားတွေကလည်းမြေပြင်မှာတည်တဲ့ဘုရားကုန်းကမှုလေးပေါ်မှာတည်တဲ့ဘုရားတောင်တန်းကြီးလေးပေါ်မှာတည်တဲ့ဘုရားတောင်ကြီးကြီးလေးပေါ်မှာတောင်ထက်တောင်ကြီးကြီးလေးပေါ်မှာတည်တဲ့ဘုရားလေဘုရားရဲ့ဒီနေရာကြီးလေးသားကိုမူတည်ပြီးတော့ဒီနေရာရဲ့အနေနဲ့ကိုမူတည်ပြီးတော့လူလူ꿰ပြနေပါသေးတယ်အဲ့ဒီလိုပါနှလုံးသားမှာတည်တဲ့ဘုရားကလည်းမြေပြင်နှလုံးသားမှာတည်တဲ့ဘုရားကုန်းကမှုနှလုံးသားမှာတည်တယ်ဗျာတောင်ကြီးနဲ့နှလုံးသားမှာတည်တယ်ဗျာတောင်ကြီးနဲ့နှလုံးသားမှာတည်တယ်ဗျာတောင်ထွက်တောင်ကြီးနဲ့တောင်ထွက်တောင်ကြီးနှလုံးသားတွေမှာတည်တယ်ဗျာလို့နှလုံးသားမှာတည်တယ်ဗျာကလည်းအဲ့ဒီကြီးအမျိုးမျိုးပွားချနေပါလေပြင်ပမှာတည်ထားတဲ့ဗျာကြီးတွေမှာမြေပြမှာတည်တဲ့ဗျာနဲ့တောင်ထွက်မှာတည်တဲ့ဗျာဆိုရင်တောင်ထွက်မှာတည်တဲ့ဗျာကပို့ပြီးတော့စိတ်နှလုံးကိုကြည်ညိုတာတရားပေါ်နေနေနိုင်တယ်။မြေပြင်မှာနေတဲ့ဘုရားဆိုရင်တောင်းကျင်မအိတ်ကြီးတယ်၊လူတွေကြီးတယ်၊လူတန်းကြီးကားတန်းကြီးခွေးတန်းကြီးစိုက်စိုက်ရရတယ်။လောကကဝိဇ္ဇံလောကရဲ့အတန်းနဲ့ပလန်ကြီးပြည်မြန်ပြီးတော့နေတဲ့တက်ကြံဝိဝေကားကိုခေါ်တဲ့အိတ်စိတ်ရင်းသက်မှုကိုမရရှိဘူး။တမထဘုရားကကောင်းမှန်ပြီးပွားများရတဲ့သိပြီးတော့အဆင်မပြေဘူး။ဒီကောင်းကြီးကလည်းကောင်းကောင်းမရဘူး။တောင်ထွက်တဲ့တိတ်တိတ်မှာတည်ထားတဲ့ဘုရားကြတော့ဒီကောင်းကြီးတန်ခိုးရတယ်။လူကလည်းကြားကြည့်နေခွေးတယ်။အတ္တမလည်းမျိုးစုံမကြားရတဲ့ဒီကောင်းလေးတစ်စိတ်ရင်သက်မှုကူဝေကပြေဝရတယ်။တစ်စိတ်ရင်သက်မှုရတဲ့ဒီကောင်းလေးတွေသမထဥပဒနာဘာဝနာတွေပေါင်းရရတာပို့ပြီးတော့ဆင်ကြည်တယ်။ဒီကမှာတည်တဲ့ဘုရားကအဲ့ဒီဘုရားရဲ့အမိနာကိုရောက်တော့မှပဲကူးညော်လို့ကြီးညိုလို့ရတယ်။တောင်ထက်တောင်ကြီးကြီးပေါ်မှာတည်ထားတဲ့ဘုရားကတော့အဝေးကနေဆံမျောပြီးတော့လည်းကြီးညိုလို့ခုညိုလို့ပူဇော်လို့ရပါလေ။ဒီပြမှာတည်တဲ့ဘုရားကနိနာရောက်လာတဲ့ပုဂ္ဂိုလ်တွေကိုပဲကုသတရားကျူဝါဆင်နိုင်တယ်။တောင်ထက်တောင်ကြီးကြီးပေါ်မှာတည်ထားတဲ့ဘုရားကတော့အဝေးကပုဂ္ဂိုလ်တွေကိုလည်းပဲကုသတရားကျူဝါဆင်နိုင်ပါလေ။ဘုရားကြီးအတူတူပါပဲ။ဘုရားမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုပွားများတဲ့ကမ္မရရှိမြဲသဘောတည်းကြီးလာတဲ့အတူတူပါပဲ။သို့တော်ဘုရားရှင်ရဲ့သို့ရောက်သွားတော့စီရောမြတ်ရဲ့ဒီနေရာကြီးတွေကိုဘူတည်ပြီးတော့အကျဉ်းများသည့်ယုံရာသည့်ရှင်ကိုကုန်းသလိုက်တဲ့အခါကျတော့မြေပြတ်မှဆေးတဲ့ဘုရားရဲ့တောင်ထက်မှဆေးတဲ့ဘုရားကပို့ပြီးတော့တဘောကြီးတယ်ပို့ပြီးတော့စေနှလုံးကိုသရတရားကုသတရားကျူဝါစီနေတယ်လို့အကျဉ်းကြီးမှတ်သားရမယ်။ဒီကမှာတည်တဲ့ဘုရားကြီးတွေမှာလည်းတောင်ထွက်တောင်ထွက်ကြီးတောင်ကုန်းကြီးတွေပေါ်မှာတည်တဲ့ဘုရားကပို့ပြီးတော့တကူချက်တယ်လို့နှလုံးသားမှာတည်တဲ့ဘုရားကလည်းပဲရေချမ်းနှလုံးသားမှာတည်တဲ့ဘုရားချက်တောင်ထွက်တောင်ထွက်နှလုံးသားမှာတည်တဲ့ဘုရားကပို့ပြီးတော့တကူချီပါလေပို့ပြီးတော့ဆွမ်းချက်ပါလေနှလုံးသားဆိုတာသိမိမိရဲ့ခန္ဓာကိုယ်ထဲမှာရှိတာကဒီနေရာတနေရာလေးပဲရှိတာပဲ။ဘာဖြစ်လို့ဒီနေရာမြောင်ထုတ်ကြည့်ခွင့်နေရတာလဲလို့တော့မေးစရာရှိတယ်။တောင်ကြီးဆိုတာရေကြီးပေါ်မှာရှိတဲ့ရေကြီးလျှောက်တဲ့ရေကြီးလျှောက်ခြင်းအတူတူပါပဲ။ဒါပေမဲ့အဲ့ဒီမြေသားတွေလျှောက်တာကနေရာကနေတည်းကကြီးကြီးတစ်ကြီးကြီးမြင်းမြင်းမြင်းမြင်းဆက်သွားတဲ့အတွက်ကြောင့်တောင်ကိုပြီးတော့ခေါ်ရရဖြစ်ပါလေ။ဒီလိုလျှောက်ပြီးတခွနဲ့တခွဆက်ဆက်ပြီးတော့မြင်သွားလို့ဆိုရင်တောင်းတောင်းလို့ခေါ်ရတယ်ကိုကိုကြီးမြင်သွားရင်တောင်းထုတ်ကြီးလေးတောင်းထိတ်ကြီးလေးလို့ခေါ်ရတယ်အဲဒီလိုလေမိမိရဲ့နှလုံးသားဟာလေတရားပညာဆိုတဲ့လျှောက်တောင်းမြည်သားတွေနဲ့ဖွဲ့စည်းပြီးလျှောက်ထားတာဆိုတော့တရားပညာအားလုံးကနည်းပြီးမိမိရဲ့နှလုံးသားဟာမြည်ပြန်နှလုံးသားပဲတရားပညာမှာကောင်းလို့ရှိရင်တော့ကောင်းတော့မိမိရဲ့နှလုံးသားတောင်းတာမြည်မြင့်သွားမှာပဲတရားပညာရှိသူတော့ကြောက်ကြောက်ကြောက်သားရည်နဲ့စိတ်မြင့်မြင့်ဖွဲ့ပြီးတိဆောက်ထားတဲ့နှလုံးသားတောင်းသိပါပဲဂုဏ်တော်ပါတဲ့ကိစ္စမှာတရားဆိုတာကတော့ ။လက်ဆက်လက်ရှိနေဂုဏတော်ကပွားများတဲ့ပွားများတဲ့ဂုဏတော်ပွားတဲ့အလုပ်ကလုံးဝလုံးထက်တဲ့အလုပ်ပဲ။ဂုဏတော်ပွားခြင်းကြောင့်ဒေါတိလောကုတ္တရာကောင်းကြီးချမ်းသာဆရာသားရည်နဲ့ပြည့်စုံနိုင်တယ်လို့ယုံကြည်တဲ့သဒ္ဓါရယ။အဲ့ဒီသဒ္ဓါရယဟာကြောက်တမ်းမိသားနဲ့ပြူပါလေ။ကျောင်းကြီးနဲ့အတူတူမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်လေးကိုလည်းသိရတယ်ဂုဏ်တော်ရဲ့အသေးသေးလေးကိုတို့တို့တွင်တွင်နဲ့ဆန်းဆန်းသဘောပေါက်နားလည်ရတယ်အဲဒီဂုဏ်တော်ရဲ့အသေးသေးကိုသိမြင်နိုင်တဲ့ပညာဟာလည်းကြောက်တမ်းမိသားပါပဲအဲဒီတရားပြတဲ့ဆက်ရဲ့ကြောက်တမ်းမိသားကိုဆင်းရဲနဲ့ပြေဆုံးနေပြီဆိုရင်ဒီရဲ့ကလုံလားအတောင်ထိတ်နေသူရဲ့ကလုံလားဖြစ်နေပါပြီတဏှာဖြင့်လည်းသဒ္ဓါတရားကိုမိသားနဲ့ဥပမာပေးဖို့ပညာကိုတော့ကြောက်သားနဲ့ဥပမာပေးဖို့ပညာဆိုတာကတော့ခိုင်မာရတဲ့ချစ်မြတ်ရမယ်ဆန့်ကျင်တဲ့အန္တရာယ်ပညာနဲ့ကိုခံနိုင်ရှိရမယ်အဲဒါပညာကိုကြောက်သားနဲ့ယူတယ်လို့သာသဒ္ဓါဆိုတာကတော့ဉာဏ်ဖြင့်ကြောက်ပြောင်းတယ်ပညာကြီးတော့ကြောက်သားကြီးတစ်ခုနဲ့တစ်ခုကွာဟမသွားဆက်ဆက်ပြီးတယ်ဒါကြောင့်သရာကိုမြည်လားလို့ဥပမာထားပြီးတော့သရာကြီးလိုမြည်လားနဲ့ပညာကြီးလိုကြောက်တာလို့ဒီခုနဲ့တည်းဆက်ဆက်ပြီးတော့ဆင်းပြင်းပြင်းပြည့်စုံလာပြီးဆိုရင်မိမိရဲ့နှလုံးသားအတောင်ထိတ်နေသေးတဲ့နှလုံးသားဖြစ်သွားပါပြီ။ဒီနေ့တိသာကုဝေမှာကတော့အရဟံစီရီဆိုတော့အရဟံဘုံတော်ပေါင်းနေပြီဒီရင်နဲ့မိမိရဲ့နှလုံးသားမှာအရဟံစီရီကျင်းနေမှာပဲ။မိမိရဲ့နှလုံးသားတောင်ထိတ်မှာအရဟံစီရီကျင်းနေလေဆိုရင်အရဟံဘုရားမှာယုံကြည်တဲ့သဒ္ဓါတရားကြီးတို့ကြောက်တမ်းကြီးရမ်းနဲ့ပြည့်စုံရမယ်။အရဟံဘုရားရဲ့အသေးပေကိုတည်တည်ပြင်းပြင်းရှင်းရှင်းလင်းလင်းနည်းနည်းဆန်းဆန်းသိမြင်တဲ့ပညာဆိုတဲ့ကြောက်တမ်းကြီးရမ်းနဲ့ပြည့်စုံရမယ်။အရဟံဘုရားဘုန်းတော်ရဲ့ဘုဒ္ဓတိဘုံဘောင်းလိုက်ယုံကြည်ပြီးအရဟံဘုရားရဲ့အသေးပေကိုလည်းသူတို့တို့ချင်းသိမြင်ပြီးဆိုရင်တော့မိမိရဲ့နှလုံးသားတောင်ထွက်တောင်ပြီးဖြစ်ပါပြီ။အဲ့ဒီအာမယုံကြည်တဲ့ကရာတရားသိမြင်တဲ့ပညာကိုရှင်းပြပြီးတော့အဲ့ဒီမိမိသိထားတဲ့အရဟံဘုံတော်ကိုထထလေးလေးပွားများရမှာပါပဲ။အဲ့ဒီလိုထထလေးလေးပွားများလိုက်ပြီးဆိုရင်မိမိရဲ့နှလုံးသားတောက်ထမှာအရဟံစီရောကြီးတပြေးတပြေးချင်းနဲ့ပြည့်စုံပြီးတော့ပေါ်ပေါက်လာမှာပါပဲ။နည်းနည်းလေးပွားလို့အစတော့ပွားလို့ဆိုတော့ဘုံနဲ့လည်းလိုက်ပြီးဦးမယ်ပေါ့။ဒီတဲ့ဆက်ပွားတော်လို့ဆိုရင်တော့သူ့အစ်စ်နဲ့သူ့ဖြစ်ခြင်းလေးတွေတက်တက်တက်ပြီးတော့နောက်ဆုံးထီတော်ရင်းပြီးတော့စိန်ပြီးတော့တော့ကြီးတော်ထွက်တင်ရမှာပေါ့။တကယ်လို့ပဲပွားလိုက်လာတော့ဒီရောကြီးကသူ့လုံးတော့ပြီးမှာမဟုတ်သေးဘူး။ပြန်လာတော့ကမှကြည်တန်းနေတဲ့ဒီရောကြီးလည်းပဲခရက်ထဲနဲ့နေချင်းပြီးကျဲလို့မှမရဘူး။ပြီးဆိုလို့တော့ဘုရားရှင်ကရမှာပေါ့လေ။ဒီရင်ရရားပြောတဲ့သဘောနဲ့ဘဏ္ဍတော်လာပါကနေချင်းပြီးပြန်လာရင်တရားမယ်။အဲဒီလိုဒီရင်ရရားသဘောနဲ့ဒါလို့ဆိုဒေါတိအကျိုးမရေရံပြုတ်တာဒေါတိကြီးကိုနာမည်ကြောင့်တက်ပြီးတော့တကယ်ဘုရားရှင်တော်နေခြင်းပြီးပြီးခြင်းပြီးမှာပေါ့တကယ်ပြီးပြီးပြီးပြီးတဲ့တရားရှင်တော်ယတိလာတာနဲ့ဒီအချင်းရပါဘူးအဲ့ဒီလိုပါပဲသံဃာ့ရဲ့အိဒိယလေးကိုတစ်ခေါက်လောက်သိထားရုံနဲ့ဒီလိုမျိုးမဖြစ်သေးဘူးအချိန်ပေါင်းဆရာကလည်းထောင်းကလည်းတောင်းကလည်းသိနေတာသံဃာ့ရဲ့ပဋိက္ခရာရှိတယ်လားသူတို့ရှိပြီးတော့အရဟံဘုရားကိုထပ်ထလေးနဲ့ပွားနိုင်ရတယ်။တခါပွားလေဥဒ္ဒချက်စီလိုက်တခါပွားလိုက်ဥဒ္ဒချက်စီလိုက်နဲ့ဒီလိုမျိုးတစ်ပြေးပြေးနဲ့ရှင်းမလာတာပါပဲ။ဒါကလည်းဥပမာရရပြောပြပြီးတော့ပြောနေတာပါ။အရဟံဘုရားကိုပွားလို့ပွားလို့မိမိရဲ့နှလုံးသားတောင်းလိုက်လည်းမြင့်မြင့်မြင့်မြင့်လာတယ်။ဒီလိုမျိုးကလည်းရှိပြီးကြီးကြီးလာတာဖြစ်တာပါပဲ။တောင်းထောက်တဲ့အဲ့ကတရားတစ်ခုစီလီရဲလေးကတိသာတစ်ခုရဲ့လို့မရှိပါဘူးစကားရတာဥပမာနည်းနဲ့ရှင်းရှားအောင်ပြောရခြင်းပါအရဟံကိုယ်တော်ရဲ့စိတ်ကိုမသိသေးဘူးသိအောင်လေ့လာတာကတော့တောင်းပြီးပြန်ပြီးဆောက်တယ်ပဲထားပါတော့တိတိရဲ့နောက်ထပ်လေးလေးပွားတာကတော့စီလီကျဲတဲ့အုပ်ပါပဲဒီတော့ဒီနေ့ရဲ့နှလုံးသားတောင်းတဲ့အရဟံတိရောကြီးကျဲကြရအောင်အလုံးနဲ့လိုက်ဆက်ကြပါအရဟံကိလေသာအင်းစင်တော်မူသောမြတ်စွာဘုရား
ဘုရားသခင
်အရဟံကိလေသာအင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာအင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာအင်းစင်တော်မူသောမြတ်စွာဘုရား
အ အဲ့ဒါဟာအရဟံဘုံတော်ရဲ့သိက္ခာပါပဲ။အဲ့ဒီသိက္ခာစီရင်နေအရဟံဘုံတော်ကိုပွားများတဲ့ဒီကံပါပဲ။အရဟံဘုံတော်ဆိုတာအရဟံဆိုတာသိက္ခာကိုရှင်းတယ်ဆိုတော့သိပြီ။ဘုက္ခလူပွားများရတယ်လို့တွေးကြည့်ရမလိုပါဘူး။အရဟံဘုံတော်အရဟံဆိုတာသိက္ခာကိုရှင်းတော်မူသောဘုရားရဲ့သိက္ခာလေးတစ်ခေါက်သိပြီးတဲ့နောက်မှာအရဟံဘုံတော်ပွားတဲ့အခါမှာတော့အရဟံအရဟံအရဟံအရဟံနဲ့အဲ့ဒီလိုပါဠိလိုကြီးတဲ့သက်တိုင်းရှင်းရမှာမဟုတ်ပါဘူးရှင်းလို့လိုက်ရတော့ဘာမှမဟုတ်သို့တော်ကြီးကပါဠိလိုမျိုးမဟုတ်တဲ့အတွက်ကြောင့်အရဟံဆိုတာသိက္ခာကိုသိနေတဲ့အိတ်ကြရရဆရာသိထားပေမဲ့အရဟံဆိုတဲ့ဇလုံးကိုထပ်ထပ်ထပ်ထပ်ဆိုတော့ဗတိတ္တဆံနဲ့တရားချက်တော့အဲ့ဒီလိုတရားချက်တော့ညွတ်နေတဲ့အချိန်မှာတော့တရားချက်တော့လုံးသိရတဲ့သင်္ခေတမှုကဘုရားဆရာဆိုတဲ့အိတ်ကြပေါ်မှာအာရုံရောက်တော့ပါဘူးပထမနှစ်ခေါက်သုံးခေါက်လုံးတော့အရဟံလို့ပြောရတဲ့ကိလေသာတွေကင်းစင်အောင်ငြိမ်းချမ်းတော့ရတဲ့အထိတ်ကလေးအာယုံမှချင်းချင်းချင်းလေးနဲ့နောက်ခေါက်ဒီနောက်ခေါက်ဒီကြတော့အရဟံအရဟံအရဟံနဲ့ကြည့်ရတယ်အာဘာခံရဆိုတဲ့စလုံးလေးသုံးလုံးမှမရှိတဲ့ဉာဏ်ကြီးတော့လေဓမ္မမဟုတ်ရင်လည်းပဲမျက်စောက်တော့မိမိကြည့်ရတဲ့မိမိအာယုံယူထားတဲ့ရုပ်ပါတော်ကြီးသူသူဓမ္မဟုတ်ပါတော်သူသူရဲ့မျက်နာတော့ဓမ္မမဟုတ်စီဒီတော့အဲ့ဒီမှာမြတ်သက်သက်ရဲ့ဒီလိုတွေဒီပွားတော်တွေမြင်ရတော်တွေကိုပဲမိမိအာယုနဲ့ကမြင်နေတော့ပါလေကိလေသာကြီးကြီးဆိုတဲ့ဂုဏ်သတိလေးကိလေသာကြီးကြီးဆိုတဲ့စိတ်ကြီးအသေးလေးရဲ့အပေါ်မှာမိမိစိတ်ကအာယုရောက်တော့အဲ့ဒီလိုဆိုရင်မိမိရဲ့အခန်းကြီးဒီဟာစိတ်ပြီးတော့ကြီးညိုဝရတတ်ပေဝရမဖြစ်တော့ဘူးစိတ်ပြီးတော့တဘူးမကြီးတော့ဘူးတကူကြီးရဲ့အခန်းကြီးကိုတည်ရင်လည်းဆိုရင်တော့သေဝိသတ္တဝါဒနာပါတဲ့ပုဂ္ဂိုလ်များကရေတွေအတ္တရဏကိလေသာချင်းစင်တော်မူသောမြတ်စွာဘုရားအဲ့လိုသိဆုံးသိပြီးတော့မှပြီကလုံးသာနောက်ကလုံးသာတော့တတ္တဟံကိလေသာချင်းစင်တော်မူသောမြတ်စွာဘုရားကလုံးသာအတ္တဟံကိလေသာချင်းစင်တော်မူသောမြတ်စွာဘုရားကလုံးသာပါဠိလိုရောမမလိုသိတဲ့ရောပွားများပြီးတော့မှပရိဒေလုံးဒီကလုံးဒီဆက်သွားတော့ပုံမူပြီးတော့သံသတိဆက်မြတ်ပါလေ။တမလိုဝင်ကျေဖြစ်တဲ့အတွက်ကြောင့်ဇေတန်ဇေတန်မြတ်စွာဘုရားရဲ့စိတ်ရှင်မှကြီးကြရက်ကြီးနေတဲ့သဘောလေးကိုအာရုံပြုပြီးတော့ကြီးညိုလို့ရပါလေ။ဂုဏ်တော်ပေါ်မှာကြီးညိုတဲ့စိတ်ရှင်မှလည်းဂုဏ်တော်ပွားခြင်းကြောင့်ပိဋိပတ္တရိလို့ခေါ်တဲ့သစ္စာဝါမျက်မှုကြီးကြီးမှုဆိုတာဖြစ်နိုင်ပါလေ။ဂုဏ်တော်ပေါ်မှာကြီးညိုတဲ့ပိဋိပတ္တရိအာကောင်းမှသာဂုဏ်တော်ပွားခြင်းရဲ့တော်ကြီးတော်ကတော့အခုသတိတွေကိုအပြည့်အဝရရှိနိုင်ပါလေ။ဒါပေမဲ့ဘာဝနာဆိုတာကတော့စိတ်ရဲ့အလုပ်များတာဖြစ်ပါလေ။နှုတ်ရဲ့အလုပ်လည်းမဟုတ်ပါဘူး။လက်ရဲ့အလုပ်လည်းမဟုတ်ပါဘူး။စိတ်တည်းနဲ့အာရုံစုပွားများနိုင်တော့မိမိကစိတ်ဆွမ်းယူမပြေဝသေးဘူးဆိုတော့ပြမရဝိတ္တပစ္စည်းတစ်ခုခုရဲ့အကူအညီကိုယူပြီးတော့ပွားများရမှာပေါ့။စိတ်တက်တဲ့ပဲပွားများလို့ရလာစိတ်တက်တဲ့ပဲအာရုံပြုကြည်ညိုလို့ရလာမိမိမှာစိတ်ဆွမ်းရည်ပြေဝနေပြီဆိုတော့ပြင်ပရုပ်ဝိပစ္စည်းတွေရဲ့အကူအညီလုံးဝမလိုအပ်တော့ပါဘူးနှုတ်ရဲ့အကူအညီလည်းပဲလုံးဝမလိုအပ်တော့ပါဘူးဘာဝနာပွားတဲ့အချိန်ကိုပြောတာပါဘာဝနာနည်းနဲ့ဟုတ်ပဲမဟုတ်ပဲနဲ့ကိုယ်ပါလာကိုကြည်ညိုလို့အတန်ဆွဲပြီးတော့ရေဆွေးခြင်းနဲ့ကြွပွားခြင်းနဲ့ဆိုတော့ရပါဘူးစိတ်တက်တဲ့ဗုဒ္ဓဘာသာကမ္မဋ္ဌာန်းဖြစ်အောင်ဘုရားနာဂတိဘာဝနာတိသဘုရားနာဂတိဘာဝနာပြင်းအောင်ပွားများခြင်းနဲ့ဆိုရင်တော့အခုပြောရတဲ့ဂုဏ်တော်ကြီးရဲ့အိဋ္ဌေကိုစိတ်တက်တဲ့နဲ့အာယံကြည့်ပြီးတော့ကြည်ညိုရမှာပါအဲဒါဂုဏ်တော်ရဲ့ကျုပ်တို့ရဲ့ညာစွာရှိတဲ့ကအခုပထမဆုံးသိခဲ့ရတော့ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားဆိုတဲ့အဋ္ဌေပါပဲအခုဆက်ပြီးတော့ပြောမယ့်အကြောင်းအရာဂုဏ်တော်ပွားတဲ့အချိန်မှာစိတ်ထဲကနေဆက်ကြည့်လို့စဉ်းကျင်ပြီးတော့နှလုံးသားနဲ့ဆက်လက်နေပြီးပါပဲ။အရဟံရဲ့အိဋ္ဌေကိုဘုဒ္ဓတရားနဲ့သိအောင်ပြောပြနေတဲ့ဆက်လက်နာမဟုတ်ပါဘူး။ဂုဏပွားရမယ်ဆိုရင်အနာပါနာသမထံတို့တတိယဝိပဿနာလို့ပွားများတယ်လို့ပါပဲ။ဒီတိုင်းအရှင်ရလာရင်တင်းတင်းခွေလေးတိုင်းခါလေးတိုင်းသံဃာကောင်းတဲ့ကမ္မတာမျက်စိတွေကိုမြော်လာတဲ့ပုဂ္ဂိုလ်စိတ်ခန္ဓာဖြစ်ရလို့ဖောက်ဖောက်ပါလို့ဆုံးသာလက်ကိုသွတ်တော်လို့နေခါလီမန္တာပြီးတော့ပြမတော်လည်းဝင်ဆက်လေးကမှတလေးကဲပြီးတော့သာဓုဝါကြီးဖြစ်ရမယ်တတိယပြတော့လည်းနေပါရင်ဝင်တယ်ဒီထပ်ပါတော့ရှင်ရင်ဆက်တယ်မိမိကနိုင်ရွယ်တော့ဘုံတော့ပွားမယ်ဆိုရင်လည်းအာနာပါနသမထနေ့ကို
သုံးနှစ်လောက်၅နှစ်လောက်ရေချုံပေါ်လာတော့ကိုယ်စိတ်ကလေးကဉာဏ်လုံးရှင်းပြီးတော့ပြလိုက်တော့ဝင်ခဲ့တဲ့ကိစ္စကမှလည်းဒီဘက်ကစိတ်ကလေးကဉာဏ်သွားပြီးခန္ဓာကိုယ်လေးကဉာဏ်သွားပြီးဆိုတော့မှခုံတော်လေးကိုစားပြီးတော့ကြွားကြတော့မယ်ပါတော့စိတ်ထဲကနေသိရမယ်ခုပြောကြတဲ့စိတ်တွေကိုပဲသိရမှာပါပဲအတ္တံကိလေသာကျင့်စဉ်တော်မူသောမြတ်စွာဘုရားအတ္တံကိလေသာကျင့်စဉ်တော်မူသောမြတ်စွာဘုရားအဲ့ဒီလိုနောက်ပိုင်းတော့အရှင်ဘုရားဆက်လို့မြတ်တာဖတ်ထားလိုက်လေရပါတယ်ကိလေသာကျင့်စဉ်တော်မူသောမြတ်စွာဘုရားကိလေသာကျင့်စဉ်တော်မူသောမြတ်စွာဘုရားဤလေသာကျင့်စဉ်တော်မူသောမြတ်စွာဘုရားဆိုတဲ့သက္ကရာယသက္ကရာယကိလေအိဋ္ဌေလေးကိုထပ်ထလေးနဲ့ပွားပါရမယ်အတိတ်နဲ့ဆက်ကြည့်လို့အတိတ်ကလည်းပွားများပြီးပြီဆိုရင်နည်းနည်းလေးစိတ်အထင်ကျသွားပြီ။မြတ်စွာဘုရားရဲ့ဘုံတော်အာရုံမှာစိတ်ကလေးကပ်သွားပြီ။အဲ့ဒီအချိန်မှာအတိတ်ကိုတစ်ချိန်တစ်ချိန်ချက်တွင်ပြီးတော့ပွားများရမယ်။ကိလေသာကိုဆင်းရဲမှုကိုမြတ်စွာဘုရားဆိုတာကတော့အဓိကပဒနာအစသုံးချက်လွန်ရင်ချုပ်ပြီးတော့ကောင်းတယ်ပြန်ထားရပါပဲ။အဓိကလည်းအဓိကပါပဲ။ဘာသာရေးနိုင်ငံရေးနိုင်ငံရေးပေါ်တော်နေရှင်တာသေးသေးလေးလေးကိုကြည့်နေဖို့